မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇွန်လ21ရက်တောက်တာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေကအစီအစဉ်မှုကကျမစုမမရှင်
ကျမကတော့စုမြတ်မမအီရန်ပေါ်စီးရဲရတိုက်ခိုက်ဖို့အမေရိကန်သမ္မတကအမိန့်ပေးခဲ့ပြီးတော့မှပြန်ရုပ်သိမ်းခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှဖော်ပြနေကြပါတယ်။ဟောင်ကောင်မှာအငင်းပွားစရာဖြစ်နေတဲ့ဥပဒေကြမ်းကိုအပြစ်သက်ရုပ်သိမ်းပေးဖို့ထောင်ထဲချတဲ့ဆန္ဒပြသူတွေဒီကနေ့ချီတဲ့ဆန္ဒပြနေကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာသေးတယ်မှာတော့ရခိုင်ပြည်နယ်မှာအေးရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေသူတွေဖြစ်နေဇက်တိုက်ဖမ်းနေရမှာဒီကနေ့မှလည်းမြောက်ဦးမြို့နယ်ပေါတောပြည်ကျေးရွာသားအများပြားကိုစစ်တပ်ကဖမ်းဆီးသွားပါတယ
်ဒေါ်လေးမှာတော့တိုက်ဆိုင်နေတော့အပြည့်ကြီးတခုလို့ဖြစ်နေသူတို့နဲ့ထိုက်တိုက်ပြေးတဲ့လူအလုံးကိုဖမ်းနေတာဗျဆမန်းကြီးကအလုံးက
ဒီသတင်းနောက်ပိုင်းမှာပြည်စုံနာဆင်ရပါမယ်ရှင်နောက်ကြရပြည်နယ်လွိုက်ကော်မြို့မှာလည်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်အရေးတရားစွဲဆိုခံထားရတဲ့လူငယ်တွေဒီကနေ့ကရင်ပြည်အမျိုးသားနေမှာကိုတိုင်သွားပြီးတော့အဖမ်းဆီးခံလိုက်ကြပါတယ်။နောက်အီရန်ကိုတိုက်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ကကြာသာပတေးနေ့မှာညွှန်ကြားခဲ့ပြီးတဲ့နောက်ပြန်ရုပ်သိမ်းလိုက်တဲ့ဆိုတဲ့သတင်းပေါ်ကိုအမျိုးသားလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကမှတ်ချက်ပေးပြောဆိုဖို့ညှင်းဆန်ပါတယ်။ပြည်ပခန့်တွေနဲ့ရာသီဥတုရောက်ဒီပြောင်းလဲဖောက်ပြန်မှုကြောင့်ကဘာတဝဲမှာတော့ငတ်မှုခေါမမှုတွေပိုတိုးလာနေပါတယ်။ဒီလိုသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့တောက်ကြညက်နေခင်းရဲ့နောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်မျိုးကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အီရန်နိုင်ငံပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာတာဘရီနေမှာခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေနဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ညှင်းဆန်နေကြပါတယ်။အီရန်နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်စင်တွေလိုပြစ်မှတ်တချို့ကိုတိုက်ခိုက်ဖို့အတွက်သမ္မတထရမ့်ကအစကအမိန့်ပေးခဲ့တယ်လို့နယူးယောက်တိုင်းစ်သတင်းစာကြီးကစတင်သတင်းထုတ်ပြန်ခဲ့တာပါ။အမေရိကန်ထောက်လှမ်းရေးအဝေးထိန် drone ယာဉ်ကိုအီရန်ကပစ်ချခဲ့တဲ့အပေါ်မှာလက်တုံ့ပြန်တိုက်ခိုက်ဖို့သမ္မတခွင့်ပြုချက်ပေးခဲ့တယ်လို့အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်တွေကို Washington Post သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲအီရန်ပေါ်တိုက်ခိုက်မယ်ဆိုတဲ့သမ္မတထရမ့်ရဲ့သတိပေးချက်ကိုအိုမန်နိုင်ငံကနေတဆင့်ကြားသာပေးနေညကရရှိကြောင်းအီရန်အစိုးရက Reuters သတင်းဌာနကိုပြောကြားခဲ့တယ်လို့ Reuters သတင်းဌာနကပြောပါတယ်။တကယ်လို့အမေရိကန်ကစစ်ရေးနဲ့တိုက်ခိုက်မယ်ဆိုရင်ဒေသရင်းမှာရောနိုင်ငံတကာမှာပါအကျိုးဆက်တွေဖြစ်လာလိမ့်မယ်ဆိုတဲ့တုံ့ပြန်ချက်တွေကိုတဟီရန်မှာရှိတဲ့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေး drone ယာဉ်ကိုအီရန်ပစ်ချခဲ့ရာဒေသမှာရှိတဲ့ပါရှန်ပင်လယ်ကွေ့နဲ့အိုမန်ပင်လယ်ကွေ့တွေရှိရာပေါ်မှာအမေရိကန်လေယာဉ်တွေမပြန့်တမ်းရလို့တားမြစ်တဲ့အရေးပေါ်အမိန့်ကိုပြည်ထောင်စုလေကြောင်းပြန့်တမ်းရေးဆိုင်ရာတာဝန်ရှိသူတွေကြာသာပတေးနေ့ညပိုင်းကထုတ်ပြန်ခဲ့ပါတယ်။ဟော်မူးစ်ရေလက်ကြားပေါ်ကနိုင်ငံတကာလေကြောင်းပိုင်နယ်ထဲပြန့်တမ်းနေစဉ်မှာအီရန်ဘက်ကထောင်ငံ့ရေး drone ယာဉ်ကိုပစ်ချခဲ့တာလို့အမေရိကန်ဘက်ကပြောခဲ့တယ်လို့တိတ်ကိုမှားယွင်းတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကဖော်ပြပြောဆိုထားပါတယ်။American drone ယာဉ်ကလို့ဆိုတဲ့အစိပ်ပိုင်းတချို့ကိုအီရန်ဘက်ကဒီကနေ့ပြသပြီးအီရန်ရဲ့လေကြောင်းပိုင်နက်ထဲကိုဝင်လာတာတပ်တွေဖြစ်တယ်လို့အီရန်ရဲ့ Revolutionary Guards အထူးတပ်ဖွဲ့လေကြောင်းဆိုင်ရာဌာနအကြီးအကဲကပြောကြားခဲ့ပါတယ်
။ American, Mexico နဲ့ Canada သုံးနိုင်ငံကုန်သွယ်ရေးသဘောတူစာချုပ်တွေကို American လွှတ်တော်ကနောက်ဆုံးအတည်ပြုလိုက်မယ်လို့သမ္မတ Donald Trump ကခန့်မှန်းနေပါတယ်။ဒါပေမဲ့လည်း2020သမ္မတရွေးကောက်ပွဲကာလနိုင်ငံရေးခင်းကျင်းတွေကသူ့ရဲ့အထောက်အမှုကိုနောက်နေ့စီနိုင်တာကိုလည်းသမ္မတ Trump ကအတိအမှတ်ပြုလက်ခံထားပါတယ်။အော်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီနဲ့ဒီမိုကရက်အမတ်အများစုထိန်းချုပ်ထားတဲ့အော်တော်တရားလုံးကလည်းဒီကုန်သွယ်ရေးသဘောတူညီမှုကိုအတည်ပြုလိုက်မယ်လို့သမ္မတထရမ့်ကထင်မြင်နေတာပါကုန်သွယ်ရေးစာချုပ်ကိုအော်တော်ကအတည်ပြုလိုက်တာနဲ့ရီပူဘလစ်ကန်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကလည်းအများဆုံးအတူပြုပေးမှဖြစ်တဲ့အတွက်ပါတီဇွဲလုံးကကင်းတဲ့လုံရဖြစ်လိမ့်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်ကုန်သွယ်ရေးသဘောတူစာတူညီမှုစာချုပ်ကိုမက္ကဆီကိုထက်လွတ်တော်ကထောက်ခံမဲ့114မဲ့ကန့်ကွက်မဲ့4မဲ့နဲ့တခဲနဲ့အတည်ပြုလိုက်ပြီးနောက်တစ်ရက်မှာပဲကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဒီကိစ္စကိုဆွေးနွေးဖို့သမ္မတ Trump ကိုလာရောက်တွေ့ဆုံခဲ့တာပါကနေဒါနိုင်ငံကတော့ဒီသဘောတူညီမှုစာချုပ်ကိုအတည်မပြုရသေးပါဘူးခင်ဗျာ
။ဂျော်ဂျီယာနိုင်ငံပါလီမန်မှာရုရှားလွှတ်တော်အမတ်မင်ကွန်းပြောကြားတာကိုမကျေနပ်တဲ့ဆန္ဒပြသူတွေနဲ့ရဲတွေကြားကြာတာပြင်းနေညပိုင်းကအထီးကရုံဖြစ်ပွားခဲ့ပြီးပါလီမန်နဲ့အတင်းဝင်ဖို့ကြိုးစားသူတွေကိုရဲတွေကရာဘာဂျီရီမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ အထူးကြောင့်တွင်မှာရဲသား36ယောက်နဲ့ဆန္ဒပြသူအယောက်36ယောက်တင်ခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လွှတ်တော်ဥက္ကဋ္ဌနေရာကနေရုရှားအမတ်မင်ကွန်းပြောကြားတာကိုမကျေနပ်တာကြောင့်လွှတ်တော်ဥက္ကဋ္ဌနဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တွေကအကြီးအကဲတာဝန်ရှိသူတချို့နှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူထောင်ထဲချီဟာ ရဲလုံခြုံရေးအတားအဆီးတွေကိုကျော်ဖြတ်ပြီးတော့လွှတ်တော်စာအုပ်ရဲ့ဝင်ပို့စူးစမ်းခဲ့ကြတာပါ။အခုလိုပြင်မာဖြစ်နေတဲ့အခြေအနေကြောင့်ရုရှားလွှတ်တော်အမတ်ဆာဂေဒါဗရီလော့ဖ်ကလည်းမင်ကွန်းကိုဆုံးအောင်မပြောနိုင်ခဲ့ပါဘူး။ဆိုဗီယက်ပြည်ထောင်စုတွေကနေဂျော်ဂျီယာနိုင်ငံခွဲထွက်ခဲ့ပြီးတဲ့နောက်ဂျော်ဂျီယာသမ္မတနိုင်ငံတွေကအက်ဂဗာဇီးယားနဲ့တောင်အော်စတီးယားဒေသတွေကလည်းတ ပါတယ်။ဂျော်ဂျီယာလူမျိုးအများစုကရုရှားဟာနယ်မြေသိမ်းပိုက်သူဖြစ်မြင်နေကြပြီးတော့အစိုးရအနေနဲ့ရုရှားအစိုးရကိုကင်တွယ်တဲ့နေရာမှာပြောညံ့လွန်းတယ်လို့ပြောနေကြပါတယ်
။ယူကရိန်းနိုင်ငံရှေ့ပိုင်းမှာမထီမငိမ်ဖြစ်နေတာနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂ EU ကရုရှားနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံတိုးမြှင့်လိုက်ပြီးတော့မလေးရှားကိစ္စတင်လေရင်ပြစ်ချခံရရနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုမှာရုရှားနိုင်ငံအနေနဲ့ဖူးပေါင်းပါဝင်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။မင်းစ်သဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်ခဲ့တာကြောင့်ရုရှားနိုင်ငံပေါ်နောက်ထပ်6လထပ်ပြီးအရေးယူလိုက်တာကိုအားလုံးကတညီတညွတ်ထဲထောက်ခံခဲ့ကြတယ်လို့ EU ပြောခွင့်ရကမနေ့ကဂျာတာဘရီနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားကချောရောင်းလောက်ခံပေးထားတဲ့သဘုံတွေနဲ့ယူကရိန်းတပ်တွေကြားတိုက်ပွဲရစဲဖို့ကို2014မင်းစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။နောက်ထပ်တရားအရေးယူပိတ်ဆို့မှုတစ်ခုကတော့ EU အနေနဲ့ရုရှားကသိမ်းယူထားတဲ့ခရိုင်းမီးယားဒေသမှာစီးပွားရေးလုပ်ငန်းတွေမလုပ်ဖို့တားမြစ်ထားတာဖြစ်ပြီးတော့ဒါကိုလည်းနောက်ထပ်တစ်နှစ်တက်တန်းတိုးလိုက်ပါတယ်။ဒါပြင် EU အနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာထုတ်ပေးနေတဲ့ရုရှားနိုင်ငံကူးလက်မှတ်တွေကိုအတိအမှန်မပြုဖို့စဉ်းစားနေတယ်လို့လည်းပြောပါတယ်။ဒါပြင်2014ခုနှစ်ကယူကရိန်းနိုင်ငံအရှေ့ပိုင်းမှာမလေးရှားခီးသည်တင်လင်းပစ်ချခံရရနဲ့ပတ်သက်ပြီးတော့နယ်ဇာလန်နိုင်ငံကဥဆောင်စစ်ဆေးနေတာကိုရုရှားနိုင်ငံအနေနဲ့အပြေးဝပူပေါင်းပါဝင်ဖို့ကိုလည်း EU ကတောင်းဆိုပါတယ်။ဒီလိင်ပြတ်ကျမှုအတွင်းမှာ298ယောက်ဒီဆုံးသွားခဲ့ပါတယ်ခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ9.69kHz 1669 နဲ့9.25kHz 1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ချာနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Rohingya Muslim တွေအပေါ်လူမျိုးတုံးတတ်ဖြတ်တယ်လို့ဆိုတဲ့မြန်မာအစိုးရစစ်တပ်အပေါ်အရေးယူတန်းခတ်ရေးပါတီနှစ်ရပ်ပေါင်းအဆိုပြုတဲ့ဥပဒေချမ်းကို American Outlook တော်နိုင်ငံသားရေးကော်မတီကကြာသပတေးနေ့မှအတည်ပြုလိုက်ပါတယ်။ကော်မတီအဖွဲ့ဝင်အားလုံးထောက်ခံခဲ့တဲ့ Burma Act ဥပဒေချမ်းဟာ Outlook တော်မှာအခုရောက်ရှိနေပြီးတော့ဆွေးနွေးမဲခွဲမခွဲ Outlook တော်အမတ်တွေစဉ်းစားနေကြပါပြီ။ Rohingya တွေကိုလူမျိုးတုံးတတ်ဖြတ်ခဲ့တယ်လို့တခြားလူနည်းစုတိုင်းရင်းသားတွေအပေါ်၆ချားပွဲလုပ်ရက်တွေလုပ်နေတဲ့စစ်တပ်အပေါ်သူတို့လုပ်ရက်တွေအတွက်အရေးယူဖို့လိုအပ်တယ်လို့အောက်လွတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌ Elliot Enga ကပြောကြားခဲ့ပါတယ်။တကယ်လို့ Burma Act ဥပဒေချမ်းထဲမှာမြန်မာစစ်တပ်မှပြုပြင်ပြောင်းလဲမှုတွေမလုပ်မချင်း American ကစစ်ရေးအကူအညီတိုးမပေးဖို့စစ်ရာဇဝမှုကျူးလွန်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေအပါအဝင်လူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုအလုံးကိုအစီရင်ခံစာပြုစုဖို့ပြည်ဝင်ခွင့်ဗီဇာနဲ့ဗန္ဒာရေးဆိုင်ရာကန့်သတ်မှုတွေလုပ်ဖို့ဒီလိုပြစ်မှုကျူးလွန်တာတွေနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေကိုပံ့ပိုးပေးဖို့နဲ့တွင်းထွက်ကြောင်းမြတ်တူဖော်ရေးကဏ္ဍအပါအဝင်မြမစီးပွားရေးမှာစစ်တပ်အခိုင်အမာထိန်းချုပ်မှုမလုပ်နိုင်အောင်ပြုပြင်ပြောင်းလဲရေးတွေပေးအားပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ဒီဥပဒေချမ်းကိုအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါအတည်ပြုမယ်လို့မျှော်လင့်တဲ့အကြောင်းလွှတ်တော်မှ Elliot Enga ကပြောကြားပါတယ်။ Burma Act နဲ့ဆင်တူတဲ့ Defense Authorization Act ဥပဒေချမ်းတို့ကတော့မြန်မာနိုင်ငံဆိုင်ရာအပိုင်းကိုအောက်လွှတ်တော်မှာအတည်ပြုနိုင်ခဲ့ပေမဲ့အထက်လွှတ်တော်ကအတည်မပြုတဲ့အတွက်ဥပဒေဖြစ်မလာခဲ့ပါဘူး။ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရရောစစ်တပ်ကပါလူမျိုးတုံးတပ်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်မခံပေမဲ့ပြစ်မှုကျူးလွန်ခဲ့တယ်လို့ဆိုသူတချို့ကိုတော့အရေးယူခဲ့ပါတယ်
။ဟောင်ကောင်မှာကျောင်းသားထောင်ပေါင်းများစွာဟာအနောက်ရောက်နေဝှစ်ဆင်ပြီးတော့ဒီကနေ့မှာချီတက်ဆန္ဒပြခဲ့ကြပြီးတော့အငင်းပွားစရာဖြစ်နေတဲ့တရားခံလွဲပြောရေးဥပဒေချမ်းကိုလည်းလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဆန္ဒပြမှုတွေကြောင့်ရင်ကျောပိတ်ဆို့တာတွေဖြစ်ခဲ့ပြီးတော့ဟောင်ကောင်ဥပဒေပြုလွတ်တော်ကိုဥတီယာလမ်းမကြီးလည်းပိတ်ဆို့သွားခဲ့ပါတယ်။ဟောင်ကောင်အစိုးရကတော့ဒီကနေ့မှလွတ်တော်ဆောက်အုံကိုပိတ်ထားခဲ့တာပါ။ ဒါပြင်ဂျွန်လ 12 ရက်နေ့ကဆန္ဒပြပွဲကိုအထီးကျုံလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်နေအနေနဲ့ပြန်ရုပ်သိမ်းဖို့ဖမ်းဆီးထားတဲ့သူတွေကိုပြန်လည်ပေးပြီးတော့သူတို့ကိုဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းဖို့ရဲတပ်ဖွဲ့ကလက်တလောဆန္ဒပြမှုတွေပေါ်မှာအင်အားသုံးနေနေတာကိုစုံစမ်းစစ်ဆေးဖို့ဒီနေ့ဆန္ဒပြတဲ့သူတွေကတောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လည်းအစိုးရဘက်ကတော့ဒီတောင်းဆိုမှု မတီမငြိမ်နေဖြစ်ပြီးပြဿနာဖြစ်ရတဲ့အပေါ်မှာတောင်းပန်ခဲ့ပါတယ်။ဟောင်ကောင်ဆန္ဒပြပွဲက2012ခုနှစ်မှာတရုတ်သမ္မတရှီကျင်းဖင်အာဏာရလာပြီးနောက်ပိုင်းအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်။တရုတ်ဆိုရကတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုထောက်ခံပြီးဆန္ဒပြပွဲကိုဦးဆောင်သူတွေဟာအနောက်နိုင်ငံအစိုးရတွေနဲ့ပူးပေါင်းကြံစည်နေတာဖြစ်တယ်ဆိုပြီးတော့ဆွဆွဲပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဟောင်ကောင်ကိစ္စကိုတရုတ်သမ္မတရှီကျင်းဖင်နဲ့လာမယ့် G20 အစည်းအဝေးတွင်ဆွေးနွေးဖို့အစီအစဉ်ထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။တရုတ်သမ္မတရှီကျင်းဖင်ရဲ့မြောက်ကိုရီးယားခီးစဉ်ဒီကနေ့အဆုံးသတ်ပါတယ်။နှစ်ရက်ကြာခီးစဉ်တွင်မှမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးတိုးတက်အောင်ဆောင်ရွက်မှုတွေကိုတရုတ်သမ္မတအစီအကအားပေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးမှုတွေရှင်းမတိုးဖြစ်နေတဲ့အခြေအနေကိုကျော်လွှားနိုင်ဖို့ထိရောက်တဲ့အခန်းကနေဆောင်ရွက်ဖို့လဲကမ်းလှမ်းခဲ့ပါတယ်။နျူကလ িয়ার အရေးဆွေးနွေးမှုတွေရပ်တန့်နေတာနဲ့ပတ်သက်လို့သူ့အနေနဲ့အမေရိကန်ပေါ်စိတ်ရှည်ထားသလိုသက်ဆိုင်သူတွေကြားနှစ်ဖက်လက်ခံနိုင်မဲ့အခြေအနေရောက်ဖို့မျှော်လင့်ထားတဲ့အကြောင်းကင်ဂျုံအန်းကသမ္မတရှီကိုပြောခဲ့တယ်လို့တရုတ်အစိုးရရှင်းဟွာသတင်းကဆိုပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြတဲ့ကိစ္စတော်တော်များများပေါ်နားလည်မှုအမြင်ချင်းတူခဲ့ပြီးတော့ပိုပြီးခိုင်မာတဲ့ဆက်ဆံရေးတည်ဆောက်ဖို့သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းမှဒီကနေ့ထုတ်ပြန်ပါတယ်။မြောက်ကိုရီးယားနဲ့တရုတ်နိုင်ငံကြားဖြတ်တောက်လို့မရနိုင်တဲ့ဆက်ဆံရေးရှိတယ်လို့လည်းကင်ဂျုံအန်းကဖော်ပြပြောဆိုပြီးတရုတ်သမ္မတရဲ့ခီးစဉ်ကိုချီးမွမ်းခဲ့ပါတယ်ရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စီးရေးပြိပခါတွေဖြစ်ပွားနေစေရခိုင်ပြည်နယ်ထဲမှာတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်နွယ်နေသူတွေအဖြစ်နဲ့နောက်ထပ်ဖမ်းဆီးမှုတွေရှိနေပါတယ်။ဒီကနေ့မှာလည်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါတောပြင်ကျေးရွာမှာသားအများအပြားကိုစစ်တပ်ကနေဖမ်းဆီးသွားတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။မြန်မာတပ်မတော်ဘက်ကတော့မတင်ကသူဖြစ်နဲ့ဖမ်းဆီးထားသူက၈ဦးသာရှိတယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါင်တိုးပြင်ကျေးရွာဘက်မှာမြန်မာစစ်တပ်ကလည်းဝိုင်းပတ်ပိတ်ဆို့ထားပြီးရွာသားတွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့တယ်လို့ကိုရိုင်းတွားရောက်ခဲ့တဲ့စစ်ရှောင်ကူညီရေးဖွဲ့တဘာဝနေတီဆရာတော်ကအခုလိုမိန့်ပါတယ
်။ဦးဇင်းပေါတော်မြင်တော့ရောက်ပြီးကျွာထဲမှာအကားတွေမရှိကြတော့အားလုံးဆက်ပြေးလာ။ဒေါ်နေမှာတော့တိုက်ဆိုင်နေကျွာအပြည့်ကြီးတစ်ခုလိုဖြစ်နေတယ်။လူကြီးကတော့ပြင်မှာတော့ဒေါ်နေမှာသမ္မတပါတွေကတော့လူလူနဲ့ထိုက်ထိုက်ပြေးတယ်ရလူအားလုံးကိုဖမ်းနေတာဗျ။ခမန်းကြီးကအားလုံးကပြောကြတာလည်းညစီပြေးပြောကြတယ်။ဒါမဲ့ဦးဇင်းနောက်တစ်ခုတည်ခဲ့ရတာကဒီနေ့မနက်ပိုင်းမှာ၄ယောက်ထပ်ဖမ်းတယ်။အလုံးစက်လေးရပါရှိပြီသူတို့ခေါ်ဖို့ဒီလာပေးတော့တော့ဒီလိုဆိုတော့ဘာမှမသိအောင်ဒီမှာ
မနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကပောက်တိုးပြင်ရွာဖက်ကိုရောက်လာပြီးရွာသားတွေကိုဖမ်းဆီးစစ်ဆေးမှုတွေလှုပ်ဆောင်ခဲ့တာပါဒေသခံတွေကတော့ရွာသား24ဦးကိုဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့လည်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မသိင်္ဂဝဲလူရှိဦးကဖမ်းဆီးခဲ့တယ်လို့အခုလိုပြောပါတယ
်နောက်ဦးကဒီပါဒီမာဒီလာတော့ကျွန်တော်တို့မသိင်္ဂဝဲရှိရောက်တော့အဲ့ဒါမြောက်ဦးတူလာမြောက်ကြောင်းတော့ကျွန်တော်ဆက်ဖို့
ဖန်ဆီးထားတဲ့သူတွေကိုဆက်လက်စစ်ဆေးရအောင်မယ်လို့သူကဆိုပါတယ်အဖန်ဆီးခံရမှုစီရင်ကွယ်လွယ်မှုတွေရှိနေပေမဲ့လက်ရှိရွာတွင်နေရာနှက်သိမ်းရှောင်နေရတဲ့အခြေအနေကြောင့်စီရင်အတိအကျအတည်ပြုနိုင်ဖို့ခက်နေသေးတယ်လို့ကြေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်ဒီမနေ့မှာတဘာဝနေစီဆရာတော်ဥပညာစောရဥဆောင်တဲ့အကူအညီပေးရေးဖွဲ့ကနေပောက်တော်ပြင်ကိုရောက်လာပေမဲ့လည်းစစ်တပ်ကနေရွာထဲပေးမဝင်ပဲမုံလွယ်ပိုင်းမှာမြန်မာစစ်တပ်ကရွာထဲကနေထွက်ခွာမှဝင်ရောက်ဖွင့်ရခဲ့တာပါမြန်မာစစ်တပ်ကနေရွာထဲဝင်ရောက်လာပြီးပြည်ကမှုတွေလှုပ်ဆောင်ခဲ့လို့ရွာသားတော်တော်များများရွာကနေတိမ်းရှောင်နေရတယ်လို့လည်းပေါက်သောပြင်ရံမိရဖတ်သူကပြောပါတယ
်။စိတ်ကြွားတော့မရှိပါဘူးအပြန်လာတော့မရှိပါဘူးဒါပိတ်ဆက်တကမျက်မှောက်တွေကပြည်နေရရွာထက်ကနေပြီးတော့ပိတ်တယ်အမြောက်ကလည်းပိတ်တယ်အကုလုံးနေကြတာဒီဆက်ကမရဒီရောလို့အပေါ်ကဆန်ဆောင်ဒီပြန်လို့အခုစီရုပ်ပိုင်းရွာတွေတို့တို့ဒီဆက်တွေနဲ့တွန်းနေကြတယ်
ပေါင်တော်ပြင်ကြီးရွာဟာအင်ချီ400နီးပါးရှိပြီးလူရေ3000ကျော်ရှိပေမဲ့လက်ရှိရွာထဲမှာလူရေရာခိုင်နှုန်းလောက်သာကျန်နေခဲ့တယ်လို့ဒေသခံတွေကဆိုပါတယ် ရခိုင်လက်နက်ကန်အေအေပြန်ကြားရေးတာဝန်ခံခိုင်တုကကတော့ဒီရပိုင်းတွင်မြောက်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်။ဆိုရဆစီရနေ့ကမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ခဲ့တယ်လို့ခိုင်တုကကပြောပါတယ်။
ဒီကနေ့မှာမနေ့9:25မိနစ်ကစပြီးတော့မင်းပြမျိုးနယ်ရှေတင်ကြီးရွာရဲ့အရှိတ်တောင်တန်းပေါ်မှာနေပြီးတော့တိုက်ပွဲအတင်းထန်ဖြစ်ခဲ့တာရှိ။အဲ့ဒီမှာလည်းပဲဗမာစစ်တပ်ကအကြအဆုံးတွေရှိနေတာ
။ဒီတိုက်ပွဲတွင်ရွှေကျင်နဲ့ဒိုင်းနာကြီးရွာသား200ကျော်ဟာပန်းမြောင်တိုက်နဲ့ဝေးရကန်စိတ်စစ်ဘေးရှောင်စခန်းကိုတင်းချောင်ရောက်ရှိလာခဲ့ပါတယ်။မနေ့ကတဘာဝနေစီဆရာတော်နဲ့ဖွဲ့ဟာဒုက္ခတဲ့စခန်းကိုစာနာရိတ်ကအကူအညီပေးဆောင်ခဲ့ပြီးစခန်းတွင်ခက်ခဲခြင်းတွေကိုတော့အခုလိုပြောပါရတယ်
။ဒါကြောင့်ရှင်နေရတဲ့စခန်းမှာကနေစာနေရိတ်ခါရေးတမန်ရေးစာချုပ်မှုကိုနေနောက်ပြီးတော့ဒီကိစ္စခက်ခဲခြင်းတွေ
။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲစဉ်တွင်အရသားတွေပေါ်မှာပြင်းမထန်တိုက်ခတ်မှုတွေများလာနေသလိုအေအေဖွဲ့နဲ့ပတ်သက်သူလို့မတင်ကြတဲ့လူတွေကိုဖမ်းဆီးရေးယူမှုမှာတနည်းတစ်ခြားများလာနေပါတယ်။စီရီကာလာတော်တွင်ရွာသား80ကျော်ကိုဖမ်းဆီးရေးယူမှုတွေလှုပ်ဆောင်နေတယ်လို့တိုက်ပွဲစဉ်တွင်ရွာသား4600ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုကွန်ရက်ရေးဖွဲ့ကနေစီရင်ပြုစုထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီတရားစွဲခံထားရတဲ့ကြားလူငယ်တွေတွားပြီးတော့အဖမ်းခံလိုက်ကြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ကယားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်တိဆောက်တာနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရကိုကန့်ကွက်ခဲ့လူတရားစွဲခံထားရတဲ့လူငယ်တွေဟာဒီကနေ့ကြာရောက်တဲ့144ကြိမ်မြောက်ကရင်ပြည်အမျိုးသားနေ့မှာတော့ကိုယ်တိုင်တွားရောက်ပြီးတော့အဖမ်းဆီးခံလိုက်ကြပြီဖြစ်ပါတယ်။ပြီးတော့သူတို့ရဲ့အမှုကိုဥပဒေကြောင်းအရဆက်ပြီးရင်ဆိုင်သွားမယ်လို့ဖမ်းဆီးခံကရင်ပြည်လူငယ်တွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
ဗိုလ်ချုပ်ကျေးရုပ်ကိုလူထုဆန္ဒမပပဲစောက်ခဲ့တဲ့ကယားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်စီအမျိုးသားသက်ဆိုင်ဖို့တည်လို့ရေးသားကြေညာချက်ထုတ်ခဲ့လို့တရားစွဲခံထားရတဲ့ကရင်ပြည်လူငယ်တွေဟာဒီနေ့ဇွန်လ27ရက်မှာကိုယ်တိုင်တွားရောက်ဖမ်းခံလိုက်ပါတယ်။ကရင်ပြည်လူငယ်6ယောက်ကသူတို့ရဲ့ကြေညာချက်ကိုမတ်လ25ရက်မှာလက်မှတ်ထိုးထုတ်ပြန်ခဲ့ပြီးအဲဒီနောက်ပိုင်းအစိုးရနဲ့အချိန်ချင်းညှိနှိုင်းတာတွေလုပ်ခဲ့ပေမဲ့နောက်ဆုံးတွေ့ဆုံပွဲမှာကယားပြည်နယ်ဝန်ကြီးချုပ်ကဗိုလ်ချုပ်ကျေးရုပ်ကိုရှေ့ပြောင်းပေးမှာမဟုတ်ဘူးဆိုတဲ့စကားကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်သွားပါတယ်။အဲ့ဒီနောက်ပိုင်းပြည်နယ်အစိုးရကကြေညာချက်ထုတ်ပြန်ခဲ့တဲ့လူငယ်6ယောက်ကိုနိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ရေးဥပဒေပုံမှန်30နဲ့တရားစွဲလိုက်ပြီးတယောက်ကိုအရင်ဆုံးဖမ်းဆီးလိုက်ပါတယ်။ကျန်တဲ့9ယောက်ကိုတော့ဖမ်းဝါရန့်ထုတ်ပြီးရှာဖွေခဲ့ရပါ။ဒီစွပ်စွဲချက်တွေဟာတရားမျှတမှုမရှိကြောင်းဖမ်းဝါရန့်ထုတ်ခံထားရတဲ့ကရင်ပြည်လူငယ်တယောက်ဖြစ်တဲ့ခွန်သောမတ်စ်ကပြောပါတယ
်။ဒီမိုကရေစီဖြစ်မှာကျွန်တော်တို့ဒီလိုအဲ့လောက်ကြီးခိုင်ချောက်ခံနေရတာကျွန်တော်တို့ကိုယ်ကိုယ်ကိုယ်ယဉ်ကျေးမှုကိုပေါ်ထုတ်တာကျေးရုပ်ဆိုတဲ့ကိစ္စကကျေးရုပ်အတားမှာကျေးရုပ်ပဲဒါပေမဲ့အဲကျေးရုပ်နောက်ပိုင်းမှာကျွန်တော်တမိုင်းကိုတနေတာဒီမှနေကြောင်းလာတဲ့လူတွေအဲ့နိုင်အဲ့ပြည်နယ်သားတွေကကျွန်တော်တို့လာပြီးတော့စိုးမိုးနေတာလွမ်းမိုးနေတာကျွန်တော်တို့မှခံစားချက်ရှိတယ်ဒါပေမဲ့ကျွန်တော်တို့တစ်ထင်ကြရင်အဲ့ဒီအမှန်တရားနဲ့ကျွန်တော်တမိုင်းကိုကျွန်တော်ကာကွယ်နိုင်လိမ့်မယ်
ဗိုလ်ချုပ်ကျေးရုပ်ကိုကရားပြည်နယ်မှာမဆိုင်ထူခင်ကတည်းကဒေသခံတွေကတောက်လျှောက်ကန့်ကွက်လာခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်ကျေးရုပ်ဆိုင်ထူပြီးရအခါမှာလဲဘတ်ဂျက်ငွေသုံးဆွဲရဲ့အပေါ်မှာပွင့်လင်းမြင်သာမှုမရှိတာကိုလူထုကထောက်ပြခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကရင်ပြည်လူငယ်တွေရဲ့စံနာထုတ်ဖော်ရာတွေရှိခဲ့ပြီးရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းခဲ့တာပါ။ဒီပြဿနာရဲ့အပေါ်မှာပြည်အောင်စုအစိုးရရဲ့တုံ့ပြန်တာမရှိသေးကြောင်းဖမ်းဝါရန့်ထုတ်ကန်ထားရတဲ့ကရင်ပြည်လူငယ်နောက်တစ်ယောက်ဖြစ်တဲ့ပါစကွာလေကအခုလိုပြောပါတယ
်။ဒီကိစ္စမှာလဲပြည်ထောင်စုအစိုးရအနေနဲ့လဲနှုတ်ပိတ်ပြီးနေတာသာကောင်းမှုလဲပြည်ထောင်စုဆွေးရတရားလို့ကျွန်တော်မပြောနိုင်ဘူး။ဆိုတော့ကျွန်တော်နိုင်ငံကမတူပွဲပြောင်းမှုတွေနဲ့ဆွနေတဲ့နိုင်ငံဖြစ်တယ်။နိုင်ငံတော်ကိုဦးဆောင်တဲ့လူတွေကမတူပွဲပြောင်းမှုလက်ခံရလိမ့်မယ်။လက်မခံမဲနဲ့တိုင်းသားလူနေစုပြည်နယ်တည်တည်မှရှိတဲ့တမိုင်းတို့ရဲ့ယဉ်ကျေးမှုတွေကိုလက်မခံမဲနဲ့ဘလောက်ပဲအမျိုးသားပြန်လဲပြည်မြေရေးတိုက်ဆောက်တိုက်ဆောက်တဲထဲရေးတော်ဖြစ်လိမ့်မယ်။အဒီပမာဏနဲ့ငင်းချိုင်းတိဆောက်မှုပဲဖြစ်လိမ့်မယ်
။ကရင်ပြည်မျိုးသားတွေနဲ့တိုင်းရင်းသားတွေအားလုံးဒန်းတို့ခွင့်ရရနိုင်တဲ့ဖက်ဒရယ်ပြည်အောင်စုပေါ်လာဖို့ငင်းချိုင်းကြီးနဲ့လူခွင့်ရအတွက်အလေးနက်ထားပြီးလုပ်ကြဖို့ကရင်ပြည်လူငယ်အင်အားစုကဒီနေ့ကြားရောက်တဲ့144ကြိမ်မြောက်ကရင်ပြည်မျိုးသားနေမှာတဝန်လောပေးဖို့ခဲ့ပါတယ်။သူတို့ရဲ့အမှုကိစ္စကိုတော့တရားဥပဒေတိုင်ဆက်ပြီးရင်ဆိုင်သွားမယ်လို့ပြောပါတယ်။
တာရင်းတင်ကအောင်ဆန်းတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာသာအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိဆွေးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထူးခြားတာကတော့အခုလိုဆွေးရဆန့်ကျင်တဲ့ကြေညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက်ရောက်ပြီးအလူငွေ300တန်ဖိုးလှူဒါန်းခဲ့တာပါ။အမျိုးပါသောသာသနာစောင့်ရှောက်ရေးကောင်းကျင်အောင်မှကျင်းပတဲ့ညီလာခံကနေဘာကြောင့်အခုလိုအဆွေးရဆန့်ကျင်တဲ့ကြေညာချက်ထွက်လာတာလဲ။နောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒါန်းတာပါလဲစာရာရင်းနဲ့ပတ်သက်ပြီး VOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ Pawin Suni Mimia Ludwig in it, VOA phone number, Dit Nitonyan, Tonshin, Nangangali, go call you be, Satoyame telephone number, go Judian people, Tane Mare, Kurang Pawin and the way in Nile, email never pipi, Adam Fine never pipi, VOA email Lisa, Burmese@voanews.com go, Judian people, Tane Malu, VOA Facebook, Sanya Namale, Machadri, Judian Yita people, Tane Mare, Seninia, they are Lilan Sizena, Juzu Varekna.
လက်ဖြန့်စနေညတဲ့လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်အီရန်ကိုတိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့မှာညွှန်ကြားချက်ပေးပြီးတဲ့နောက်မှာပါမမ်းမသိဘဲနဲ့ရတဲ့အကြောင်းပြချက်နဲ့ပြန်ပြီးတော့ရုပ်သိမ်းလိုက်တယ်လို့သတင်းစာတွေထဲမှာရေးသားဖော်ပြခဲ့တဲ့အပေါ်အစိုးရအဖွဲ ခဲ့တာလို့ The New York Times နဲ့ Washington Post သတင်းစာတွေမှာရေးသားဖော်ပြခဲ့တာပါ ဆလတီကဟုတ်ရဲ့သတင်းလွှာကိုတော့ကိုကြော်ကြော်သိမ်းပြောပြပေးပါရှင်
American drone ရဲ့ဇင်းကိုအီရန်ကပစ်ချလိုက်တာဟာ American ရဲ့အီရန်ကြားတင်းမာနေတဲ့အခြေအနေကိုပိုရှုပ်ထွေးသွားစေလိမ့်မယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံပွဲတွင်သမ္မတ Trump ကသတင်းထုတ်တွေကိုပြောသွားပါတယ်
။ Find it hard to believe it was intentional if you want to know the truth. I think that it could have been
somebody. မှန်တယ်ဒီကျင်းဆိုရင်တော့ဒါကိုရွေချက်ရှိရှိလုပ်တယ်လို့ကျွန်တော်အနေနဲ့သိမယုံလပါဘူး။ခက်ကြောင်ကြောင်မိုင်မဲတဲ့တယောက်ကလုပ်လိုက်တာဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ
်။ American လေတပ်ကိုကဲမှုစစ်ဌာနချုပ်ကဒုတိယဗိုလ်ချုပ်ကြီး Joseph Questel ကတော့အီရန်လီဘန်နဲ့တဲကိုကြွကြဝင်ရောက်တာမျိုးလုံးဝမရှိတဲ့အမေရိကန်ထောက်လန်းရေးခြင်းကိုအတိတ်ပဲမဲ့တိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်
။ This attack is an attempt to disrupt our ability to monitor the area.
နိုင်ငံကတင်မော်ရီနဲ့ကုတန်ရောင်းဝယ်ရေးအပေါ်မကြသေးခင်ကချင်းချောက်တာတွေအပြီးဖြစ်လာတဲ့ဒီတိုက်ခိုက်မှုဟာဒေတာရင်းမှာကျွန်တော်ရဲ့စောင့်ကြည့်လေ့လာနိုင်စွမ်းကိုနှောက်ယှက်ဖို့ကြိုးစားတာပဲဖြစ်ပါတယ်
။ဟော်မူးဇီလေကြားမှာရင်းနှီးတင်မော်နှစ်စင်းကိုမိုင်းခွဲတိုက်ခိုက်ပြီးတဲ့နောက်အခုလိုဒရုန်းယာဉ်ကိုတိုက်ခိုက်တာပါ။ဒါဟာအီရန်စစ်ဖက်ရဲ့လက်ချက်လို့အမေရိကန်ကဆွဆွဲပေမဲ့အီရန်ကတော့ညှင့်ထားပါတယ်။အမေရိကန်အနေနဲ့လည်းနောက်ထပ်စစ်ပွဲဆင်နွှဲဖို့စံတမရှိလောက်ဘူးဆိုတာအောက်လူတော်ဥက္ကဋ္ဌနန်စီပလိုစီပြောတာကိုကြည့်ရင်ထင်ရှားပါတယ်
။ I don't think the president wants to go to war. There's no appetite.
သမရစစ်တိုက်ချင်တယ်လို့ကျွန်မမထင်ပါဘူး။ကျွန်မတို့နိုင်ငံမှာစစ်တိုက်ချင်တဲ့သဘောထားမျိုးမရှိကြပါဘူး
။ဒါပေမဲ့အထက်လူတော်အမတ်လင်းစေးဂရမ်လို့ Republican အမတ်တချို့ကတော့အီရန်ကတွန်းလာကြောင်းအမေရိကန်နေနဲ့စစ်အင်အားသုံးလာရနိုင်တယ်လို့ဆိုပါတယ
် If next week they go back into enrichment putting them back on a path to a bomb
နောက်ဆုံးပတ်မှာယူရေနီယံတန့်စင်တယ်လက်ရှိမှာကိုပဲလုံနေတဲ့နျူကလ িয়ার ဘုံးထုတ်လို့ဖို့ပြန်လုပ်လာမယ်ဆိုရင်အစ္စရေးနဲ့အီရန်ကြားပိုတင်းမာလာမှာပါအမေရိကန်ပိုင်းတစ်ခုကိုသူတို့ဘက်ကတစ်ခုခုလုံလာမယ်ဒါကိုအခုသမရဟောင်းရော်နယ်ရေဂင်လုတ်ခဲ့တယ်လို့မတုံ့ပြန်မှုဆိုရင်ကျွန်တော်တို့ဟာအပြောတက်တက်ပဲဆိုတာမျိုးမြောက်ကိုရီးယားနဲ့တကဘာလုံးကိုပြလိုက်တယ်လို့ဖြစ်သွားမှာပါပဲ
အမေရိကန်ကတန်ခတ်ရေးယူထားတာကိုရှော့မပေးဘူးဆိုရင်ဒါမဲ့ရဲ့နိုင်ငံတွင်းယူရေနီယံပြန်ထုတ်မယ်လို့အီရန်ကပြောထားပါတယ် Republican ထက်လွတ်တော်အမတ် John Kennedy လို့လွှတ်တော်အမတ်တွေကတော့အီရန်ခေါင်းဆောင်တွေပိုးပို့ပြီးသွေးပြက်လာနေပြီလို့ပြောပါတယ
် The Ayatollah is lashing out trying to provoke us It's clear he's not going to get
much help. ကျွန်တော်တို့ရန်စောက်ကိုပြင်ဆင်ကြိုးစားနေပါတယ်။ဥရောပစီကနေသူ့အတွက်အကူအညီတိတ်ရမှာမဟုတ်ဘူးဆိုတော့လည်းရှင်းပါတယ်။ကျွန်တော်တို့လုပ်နေတာကိုဆက်လုပ်သွားဖို့ပဲလိုတယ်လို့ကျွန်တော်ကတော့ယူဆပါတယ်
။အီရန်ရဲ့နျူကလ িয়ার စီစဉ်ရပ်သွားစေဖို့ရည်ရွယ်တဲ့နိုင်ငံကားသဘောတူညီချက်ကနေပြီးခဲ့တဲ့နှစ်မှာသမ္မတဆန့်နှုတ်ထွက်လိုက်ပြီးကြတဲ့ကအမေရိကန်နဲ့အီရန်ကြားတင်းမာလာနေတာပါ။နျူကလ িয়ার လက်နက်တွေကိုအီရန်မထုတ်နိုင်ဘူးဆိုတာသိကြစေမဲ့နောက်ထပ်အာမခံချက်တွေသမ္မတဆန့်မှာလိုချင်တယ်လို့ဒေတာတွင်အကြမ်းဖက်ဝါဒဆွဲအုပ်စုတွေကိုအီရန်ကအားပေးအားမြောက်လုပ်နေတာရရမယ်လို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
ကိုကျကျသိမှချင်းဆက်ပြီးတော့ကဘာတဝဲငတ်မှုခေါင်းမမှုတွေဖြစ်ပွားလာရတဲ့အကြောင်းသတင်းလွှာကိုတင်ပြပေးကြပါတယ်ပြိပခတွေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်ကဘာတဝဲမှာငတ်မှုမှုတွေပိုပြီးတော့ဒိုးလာနေတယ်လို့ Stockholm နိုင်ငံတကာငြိမ်းချမ်းရေးသုတေသနအဖွဲ့ကြီးရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဂျနီဗာမြို့ကနေပြီး Lisa Schlein သတင်းပေးပို့ထားတာကိုညံဝင်းအောင်ပြောပြပေးပါရှင်
ကမ္ဘာပြည်သူတန်း800ကျော်ဟာငတ်မှုမှုနဲ့ကြုံနေရပြီးအဲ့ဒီတဲက60ရာခိုင်နှုန်းဟာပြည်ပကဖြစ်တဲ့နိုင်ငံတွေမှာရှိနေတာပါလို့ SIPRI Stockholm သုတေသနအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြပါရတယ်။နိုင်ငံကြီးမတည်ငြိမ်မှုတွေပြည်ပကတွေနဲ့ဆက်နွယ်ပြီးအိုးအိမ်စွန့်ခွာထွက်ပြေးရတာတွေကငတ်မှုခေါင်းမာတဲ့ပြဿနာကိုဖြစ်စေတယ်လို့ဆိုပါရတယ်။ပြည်ပကဒေသကပြည်သူတွေဟာများသောအားဖြင့်စားနပ်ရိက္ခာနဲ့အလှမ်းဝေးနေတယ်လို့ Stockholm သူတွေတနာအဖွဲ့ကပြောပါတယ်ပြည်ပကကြောင့်ပစ္စည်းရဖို့အကန့်အသတ်ရှိလာတဲ့အခါဈေးတွေတက်ပြီးစားနပ်ရိက်ကအတွက်ခက်ခဲဖြစ်လာပါတယ်ဒီကြားထဲရာသီဥတုပြောင်းလဲဖောက်ပြန်မှုကြုံရတဲ့အခါအခြေအနေပိုဆိုးလာပြီးစားဖို့အနိုင်နိုင်ဖြစ်လာတယ်လို့သူတွေတနာအဖွဲ့ကပြောပါတယ်ဆင်းရဲတဲ့အတိုင်းပြည်တွေမှာရေကြီးလွန်းတာမိုးခေါင်ရေရှားတာတွေကြောင့်ကောက်ဝဲသီးနှံကောင်အောင်မထွက်တော့ပဲ ရှင်တန်ရက်ဒီဘုခက်လာပြီးငတ်မှုမှုကပိုတိုးလာတယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ယီမင်နိုင်ငံမှာအငတ်ဘေးအဆိုးရဆုံးကြုံရပြီးကွန်ဂိုအာဖဂန်အီသီယိုးပီးယားဆီးရီးယားဆူဒန်တောင်ဆူဒန်နဲ့မြောက်နိုင်ဂျီးရီးယားတွေဟာလည်းအငတ်ဘေးအဆိုးရဆုံးကြုံခဲ့ရတယ်လို့ကမ္ဘာစားနပ်ရိက်ကအစီအစဉ်အဖွဲ့ WFP ကပြောပါတယ်အငတ်ဘေးရင်ဆိုင်နေရတဲ့ပြည်သူအားလုံးရဲ့သုံးပုံနှစ်ပုံဟာအဲ့ဒီရှစ်နိုင်ငံတွေကဖြစ်တယ်လို့ WFP ပြောခွင့်ရ Half
Even in conflict affected areas with limited access, such as South Sudan and Yemen, when we can do our job safely and have consistent access to people in need,
we can do our job safely and have consistent access to people in need. အစားအစာလိုအပ်နေသူတွေစီကျွန်တော်တို့ဝန်ထမ်းတွေရောက်အောင်သွားနိုင်တဲ့အခါအငတ်ဘေးကြုံတာကိုတွေ့ရမှာပါနိုင်ငံပေါင်း
53 နိုင်ငံကပြည်သူ 113 သန်းကျော်ဟာအငတ်ဘေးဆိုးရွားစွာကြုံနေပြီးအရေးပေါ်အစားအသောက်အာဟာရနဲ့သမွေးဝမ်းကြောင်းအထောက်အပံ့တွေလိုနေတယ်လို့ဘာဟုတ်ဆက်ကပြောပါတယ်အဲ့ဒီတွေက 22 နိုင်ငံမှာအငတ်ဘေးကြုံလာရတဲ့အဓိကအကြောင်းရင်းကလုံခြုံမှုမရှိခြင်းနဲ့ပဋိပက္ခတွေကြောင့်ဖြစ်တယ်လို့သူကဆိုပါတယ် WFP အဖွဲ့ဟာအငတ်ဘေးတိုက်ဖြတ်ဖို့လူသားချင်းစာနာမှုအကူအညီပေးတဲ့အကြီးဆုံးအေဂျင်စီဖြစ်ပြီးတဘာဝဘေးနဲ့ပြည်ပကကြုံနေရတဲ့ဒေသက လူတန်း90နီးပါးကိုနှစ်စဉ်အစားအသောက်တွေထောက်ပံ့ပေးနေတာဖြစ်ပါတယ်။ကိုညဝင်းအောင်ပါရှင်။တောက်ကြညနေခဲ့ရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ် PPG
မှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို9:00နာရီကနေ9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်9:00ကြာညာ9:00နာရီကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
အစီအစဉ်ရဲ့အဆုံးအသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမြတ်မုံကတလှည့်ကြေညာပေးပါမယ်ရှင်။
အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြာတာရင်းနေ့တုန်းကခွင့်ပြုချက်ပေးခဲ့ပေမဲ့နောက်ပိုင်းမှာဒီခွင့်ပြုချက်ကိုပြန်ရုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်လို့အမျိုးသားလုံခြုံရေးတာဝန်ရှိသူတွေဘက်ကတစုံတရာပြောဖို့ငြင်းဆန်နေကြပါတယ်။အီရန်နိုင်ငံတဲကရေဒါတွေနဲ့ဒုံးပစ်ဆင်တွေလို့ပြတ်မှတ်တချို့ကိုတိုက်ခိုက်ဖို
တွေကိုဝါရှင်တန်ပို့သတင်းစာကြီးနဲ့တခြားသတင်းမီဒီယာတွေကလည်းထုတ်ပြန်ခဲ့ပါတယ်။အမေရိကန်၊မက္ကဆီကိုနဲ့ကနေဒါသုံးနိုင်ငံကုန်သွယ်ရေးသဘောတူစာချုပ်တစ်ကိုအမေရိကန်လွှတ်တော်ကအတည်ပြုလိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကမျှော်လင့်နေပါတယ်။ကုန်သွယ်ရေးစာချုပ်ကိုအောက်လွှတ်တော်ကအတည်ပြုလိုက်တာနဲ့ Republican အမတ်တွေအများစုရှိတဲ့အထက်လွှတ်တော်ကလည်းအမြန်ဆုံးအတည်ပြုပေးမှာဖြစ်တဲ့အတွက်ပါတီဆွဲလုံးဝကင်းတဲ့လုပ်ရဖြစ်လိမ့်မယ်လို့သမ္မတကပြောဆိုခဲ့ပါတယ်။ဟောင်ကောင်မှာတော့ကျောင်းသားထောင်ပေါင်းများစွာဟာအ내ရောင်တွေဝစ်ဆင်ပြီးတော့ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။အငင်းပွားစရာဖြစ်နေတဲ့တရားခဏ်လွှဲပြောင်းရေးဥပဒေချမ်းကိုလုံးဝပြန်ရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။ဂျူလာ၁၂ရက်နေ့တုန်းကဆန္ဒပြပွဲကိုအထီးဂရုံးလို့ပြောဆိုတာကိုဟောင်ကောင်အာဏာပိုင်တွေအနေနဲ့ပြန်ရုပ်သိမ်းဖို့နဲ့တခါဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးပြီးတော့သူတို့ကိုဆွဲထားတဲ့အမှုတွေကိုပြန်ရုပ်သိမ်းဖို့ရဲတပ်ဖွဲ့ကလက်တလောဆန္ဒပြမှုတွေအပေါ်အင်အားသုံးနှိမ်နှင်းတာကိုစုံစမ်းစစ်ဆေးဖို့စတဲ့ကိစ္စတွေကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်ရှင်
။သတင်းကြီးညုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေကြီးရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုစော်ဝင်းလိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာတန်ဖက်အင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေကြီးအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ6နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလမီတာ190လို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this